လူမျိုးရေးကွဲပြားမှုတွေနဲ့အကျင့်ပြတ်ချဆမှုစတဲ့အခြေခံသဘောထားကွဲပြားမှုတွေဟာမလေးရှားဆိုရတဲ့အနေနဲ့ရေရှည်ရပ်တည်နိုင်မလားဆိုတာကိုပထမတစ်နှစ်နဲ့အတွင်းမှာအဓိကစမ်းသပ်မဲ့အကြောင်းအရာတွေဖြစ်သလိုနိုင်ငံတွင်းလူမျိုးရေးတန်းတူညီမျှမှုရှိစေရမယ်ဆိုတဲ့ကာလရှည်ကြာသူပေးထားခဲ့တဲ့ကတိကိုဝန်ကြီးချုပ်တဲ့အနေနဲ့တကယ်လက်တွေ့အကောင်အထည်ဖော်နိုင်မလားဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါတယ်။ဒီမှာ19ရက်နေ့ကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာအမှတ်နေရာ222နေရာကိုရှင်းပြန်ကြတာမှာမလေးရှားနိုင်ငံသမိုင်းတလျှောက်ပထမဆုံးအကြိမ်ဖြစ်တဲ့ဘဲပါတီကမှအစိုးရဖွဲ့နိုင်လောက်တဲ့အမှတ်နေရာအနိုင်မရခဲ့ပါဘူး။အစိုးရဖွဲ့နိုင်ရေးအတွက်ပါတီကြီးတွေကြားနှစ်ရက်ကြာအကြိမ်နဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ကြပြီးတဲ့နောက်မလေးရှားဘရင်အယ်ဆူဒန်အဗ်ဒူလာဆူဒန်အမတ်ရှားကဝါရန်တိုက်ခိုက်ခေါင်းဆောင်အန်ဝါအီဘရာဟင်ကိုဝန်ကြီးချုပ်ဖြစ်နဲ့ပြီးခဲ့တဲ့ကြာသပတေးနေ့မှာကျန်းသက်စာကျင်းဆိုပေးခဲ့ပါတယ်။အကျင့်ပြချစားမှုလိန်လူချင်းဆက်ဆံမှုစတဲ့ဆွဆွက်ချက်တွေနဲ့ဆယ်နှစ်ကြာထောင်ဒဏ်ကြခံရပြီးတဲ့နောက်မှာဝန်ကြီးချုပ်ဖြစ်လာခဲ့သူအန်ဝါအီဘရာဟင်ကတော့သူ့ပေါ်တင်ထားတဲ့ဆွဆွက်ချက်တွေဟာနိုင်ငံရေးရွယ်ချက်နဲ့လှုပ်ဆောင်ခြင်းဖြစ်ကြောင်းပြောပါတယ်။ဝန်ကြီးချုပ်အန်ဝါအီဘရာဟင်ကတော့စီးရဲသားလူဒန်းစားတွေစာဝတ်နေပြည်လဲရေးအထောက်အကူပြုစေဖို့အစိုးရကပေးနေတဲ့ထောက်ပံ့ကြေးအစီအစဉ်ကိုပြန်လည်သုံးသပ်သွားမယ်လို့ပြောကြားလိုက်ပြီးတော့စီးပွားဖွံ့ဖြိုးမှုအရှိန်ကျလာနေတဲ့ကာလမှာခုံစင်းနှုတ်ကြီးမြင့်နေတဲ့ကိစ္စကိုဦးစားပေးကင်တွယ်သွားမယ်လို့လည်းဒီနေ့ပြောကြားလိုက်ပါတယ်ခင်ဗျာ။